မြန်မာနိုင်ငံကိုမနေ့ကရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဌာနနိုင်ငံရေးအတွင်းဝန်မစ္စတာဒေးဗစ်ဟေးဟာလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေကိုရခိုင်ပြည်နယ်မှာလွတ်လပ်စွာသွားလာခွင့်ပေးဖို့ဒီခီးစဉ်မတိုင်ခင်မှာမြန်မာအစိုးရကိုတိုက်တွန်းထားသူဖြစ်ပါတယ်။နိုင်ငံရေးအတွင်းဝန်ဟာမြန်မာနိုင်ငံခီးစဉ်အတွက်မှာမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးနဲ့ရခိုင်ပြည်နယ်ကလူ့အခွင့်အရေးကိစ္စတွေကိုဆွေးနွေးမယ်လို့အမေရိကန်တန်ယုံကထုတ်ပြန်ထားပါတယ်။သူဟာအမေရိကန်တန်မကြီးစကော့မာစီယယ်နဲ့အတူဒီကနေ့နေ့လယ်ပိုင်းကဆွတ်တွေမြို့အမင်္ဂလာရပ်ကွက်မှာမွတ်စလင်ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။မစ္စတာဟေးကသူတို့တွေအနေနဲ့နေရထိုင်ရတဲ့အခြေအနေဘယ်လိုရှိသလဲဆိုတာမေးမြန်းခဲ့တယ်လို့တွေ့ဆုံရမှာပါဝင်ခဲ့တဲ့အစ္စလမ်ဘာသာဝင်တဦးဖြစ်သူဦးအောင်သိန်းကပြောပါတယ
်။နတော်ဆီလကူကမှာပူတီဘောစာဝင်နေကိစ္စကျွန်တော်တို့အမင်္ဂလာမှာအလောက်ကန်စီပေါ်ရလောက်ကန်မရှိဘူးဟိုအင်းနောဒိုစီတီမှာတိုင်းဒီပါတီဖွင့်ရောင်းတယ်ဒီလိုကောင်ကျွန်တော်တို့ဒီမှာခောက်ခဲ့ပြီးနေတယ်ကျွန်တော်တို့ကိုဟို WP ရောဘာလို့ကျွန်တော်တို့ကအလောက်ဖြစ်တာလည်းမရှိဘူး။ဒီနတော်ဆီလကူနောက်ပိုင်းကာလမှာဒီကျွန်တော်တို့ပြည်နယ်ဆူရကနိဗာထောက်ပြန်တာရှိတယ်။အခုနနေ့ဆုံးခဲ့ရှိပြီးကျွန်တော်တို့မရတာ။အဲ့ဒါကြီးကျွန်တော်တို့တင်ပြနောက်ပြီးတော့ဒါကြောင့်မလို့ WP WFP ကကျွန်တော်တို့ကိုဒုက္ခရောက်နေလို့ကျွန်တော်တို့ကိုခုန်ကြီးပေးဖို့တက်ပြည်စုပြည်နယ်ကျွန်တော်တို့ကိုစားမိတိုင်းခင်နေတော့ပြပါလို့အားလည်းသူတာဝန်ခံဖို့ပဲကျွန်တော်တို့ချိုးတာပြောပြပါမယ်ဆိုရင်အဲ့လိုပဲပြတယ်။ဒီလိုကျွန်တော်တို့လူကြီးတွေတွေ့တဲ့ရှိမှာပြန်နေပြီးတော့မှတွေ့တဲ့ရှိမှာတင်ပြဖို့အဲ့လိုပဲ
။အမင်္ဂလာရောက်ကွက်ကိုသွားပြီးနောက်ပိုင်းတော့မစ္စတာဟေးဟာရခိုင်ပြည်နယ်လွတ်တော်ရုံးမှာလွတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံခဲ့ပြီးလက်ရှိရခိုင်ပြည်နယ်အရေးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့သိရပါတယ
်။ဆွေးနွေးတာကတော့ဒီအချက်အချက်ပါပဲ။တခုကဒေမလီတွေကိစ္စ။ဒေမလီတွေနဲ့ပတ်သက်လို့သူတို့ရဲ့နိုင်ငံသားဖြစ်မှုအခြေအနေကဘယ်လိုဘယ်လိုရှိလဲ။သူတို့ရဲ့ဒီနေ့ဒီကမှာရှိနေတဲ့ဒီဒေမလီတွေပတ်သက်လို့အခြေအနေဘယ်လိုဘယ်လိုဖြစ်နေကြလဲတအားသူတို့မေးတာပဲ။သူတို့ရဲ့ဆောင်ရွက်ရမှာ။ဒီဥပဒေကိုတော်ပြီးတော့ငါတို့ကလုံးဝမမရတာ။အဲနဲ့တိုက်ပွဲကျင်းနေတာလည်းလူချင်းပေါ်နေလာမှရှိသလား။အဲ့လိုမေးတယ်။လူချင်းပေါ်နေလာရှိတာပေါ့။အခုကတဖက်နဲ့တဖက်ပြောကိုပြောအပြည့်ဆော်ဖို့ဆိုတော့မလိဘူး။ဒါနင်းချရတဲ့ဆွေးကိုဆွေးနေရမယ်။မဆွေးနေလို့မဖြစ်ဘူးဆွေးကိုဆွေးနေရမယ်။ဆွေးနေတဲ့နေအဲ့ဒီသူနဲ့ဆွေးနေမှုကပဲအဖြစ်ကိုပြေးနိုင်လို့လည်းလို့ပြောလိုက်တာ
။ရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌဦးဆန်ကျော်လှပြောသွားတာပါ။စစ်တွေမျိုးအခြေဆိုင်တဲ့နိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေနဲ့အတူစစ်တွေမျိုးကရခိုင်ဒုက္ခသည်တွေနဲ့တွေ့ဆုံမယ်လို့သတင်းတွေထွက်ခဲ့ပေမဲ့လည်းတွေ့ဆုံတာမရှိခဲ့ဘူးလို့သိရပါတယ်။အမေရိကန်ကနိုင်ငံသားရေးဝန်ကြီးဌာနရဲ့နိုင်ငံရေးအတွင်းဝန်တစ်ယောက်ကရခိုင်ပြည်နယ်ကဒုက္ခသည်တွေနဲ့တွေ့ဆုံရမှာတော့မျှမျှတတဖြစ်ဖို့ကောင်းတယ်လို့ရခိုင်မျိုးသားပါတီ ANP အတွင်းဝန်ဦးထွန်းအောင်ကျော်ကပြောပါတယ
်။တော်တော်ကအကကျိုးစားပါလေအဲ့ဒီလေအဲ့ဒီလေတဖက်ကအမေရိကန်ရပ်ကမှာရှိတဲ့ဒီလိုမျိုးပြည်စုံရသလိုကျွန်တော်တို့ဖြစ်တင်တာလူကြီးတောင်မှာလည်းကျွန်တော်တို့ဒုက္ခတွေစခန်ရှိလာတယ်ခင်ဗျအဲ့ဒီလိုရခိုင်ဒုက္ခတွေစခန်လို့ကျွန်တော်တို့ကတန်တန်ရင်ညံ့တတ်တော့ကျွန်တော်တို့ရခိုင်ဖက်ပါလေဒုက္ခရောက်တဲ့လူတွေလည်းအဲ့ဒီတန်တာတတ်အရေးသက်သေတူတယ
်ရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့သလားဆိုတာကိုအတည်ပြုနိုင်ဖို့ RFA ကပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေစီဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးသူရဲ့မြန်မာပြည်ခီးစဉ်အတွင်းမနေ့ဖြန်မေလ3ရက်နေ့မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်အစိုးရထိန်းသိမ်းကောင်ဆောင်တွေနဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်တယ်လို့လူ့အခွင့်အရေးလှုပ်ရှားဆောင်ရွက်သူတွေနဲ့လည်းတွေ့ဆုံသွားမယ်လို့သိရပါတယ်ကျွန်တော်ကျော်သူပါ